ယူကရိန်းနိုင်ငံမှာလစာတွေပင်စင်တွေနဲ့တခြားစုဝလုပ်ငန်းတွေအတွက်သုံးစွဲနိုင်မှုဗန်ဒိုင်းအကူအညီနောက်ထပ်ဒေါ်လာ3,500ပေးရတော့မှာဖြစ်ကြောင်းအမေရိကန်ကကြေညာလိုက်ပါတယ်။ယူကရိန်းဝန်ကြီးချုပ်ဒနီရှမေဗန်ဒိုင်းဝန်ကြီးဆိုင်မချန်ဂူနဲ့ဝါရှင်တန်မှာတွေ့ဆုံပြီးအမေရိကန်ဗန်ဒိုင်းဝန်ကြီးဂျနက်ယယ်လင်ကြာသာပြီးနေ့ကကြေညာလိုက်တာပါယူကရိန်းအတွက်စီးပွားရေးအကူအညီဖြင့်ဒေါ်လာ3,500ထောက်ပံ့မှုအမေရိကန်သမ္မတဂျိုးဘိုင်ဒန်မတ်လမှာကြေညာခဲ့ပြီးအခုနောက်ထပ်ကူညီဖို့ကြေညာလိုက်တာလည်းဖြစ်ပါတယ်အခုပေးနေတဲ့အကူအညီတွေဟာယူကရိန်းနိုင်ငံပြန်လည်တည်ဆောက်ရမှာလိုအပ်မဲ့ထောက်ပံ့တွေရဲ့တစ်စိတ်တစ်ပိုင်းသာဖြစ်တဲ့အကြောင်းလဲဝန်ကြီးယယ်လင်ကပြောပါတယ်ကြာသာပြီးနေ့မှာပဲယူကရိန်းဝန်ကြီးချုပ်နဲ့တွေ့ဆုံခဲ့တဲ့အောက်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီကလည်းယူကရိန်းနိုင်ငံအတွက်အကူအညီပေးဖို့ကွန်ဂရက်လွှတ်တော်ကအသိရှိနေတဲ့အကြောင်းပြောဆိုခဲ့တာပါသမ္မတဂျိုးဘိုင်ဒန်ဆိုရကအကူအညီတွေထောက်ပံ့တွေမကြာခင်ရပိုင်းအတွင်းတောင်းခံလာတဲ့အခါလွှတ်တော်ကအမြန်ဆုံးကင်တွယ်ဆောင်ရွက်မှာဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်